ဩစတြေးလျရောက်မြန်မာနိုင်ငံသားတွေကိုဆေးရနာသိမ်းပြီးမှလူသားချင်းစာနာမှုဗီဇာဦးစားပေးဖို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလုံခြုံရေးနဲ့ဆွေးဆွေးဝါးဝါလူမှုရက်တည်ရေးအခက်အခဲတွေကြောင့်ဩစတြေးလျကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေဦးစားပေးသွားမယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကထုတ်ပြန်ကြေညာလိုက်တာပါ။ဩစတြေးလျနိုင်ငံအတွင်းကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးလက်ရှိနေထိုင်နေတဲ့မြန်မာတွေအတွက်ပြည်ထောင်စုဌာနရဲ့ဦးစားပေးအကာအကွယ်ရယူမှုလျှောက်ထားနိုင်တယ်လို့လည်းဝင်ကြီးအန်ဒရူးဂီလစ်ကကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီအတွက်နေထိုင်ခွင့်သက်တမ်းတူဖို့ဗီဇာလျှောက်ထားရမှာအချိန်နဲ့စာရွက်စာတမ်းလိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းသူကဆက်ရှင်းပြခဲ့ပါတယ်မြန်မာနိုင်ငံအတွင်း2021ခုနှစ်ဖေဖော်ဝါရီလရွေးကောက်ခံဆိုရစီကစစ်တပ်အာဏာသိမ်းယူပေးခဲ့ကဆိုရင်ဩစတြေးလျမှာရောက်နေပြီးတဲ့မြန်မာလူမျိုး800ထက်မနည်းခုလုံခွင့်လျှောက်ထားကြတယ်လို့လည်းဩစတြေးလျ ABC သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုအစီအစဉ်အပြင်ဘန်ကောက်မှာရှိတဲ့ UNHCR နဲ့နီနီကက်ကက်လုတ်ကိုင်းပြီးပြည်ပခါလာမဲ့အခြေချနေထိုင်ရေးအစီအစဉ်တွေမှာလည်းမြန်မာတွေကိုထိတ်တန့်ဦးစားပေးဆောင်ရွက်နေတယ်လို့ပါဒီဩစတြေးလျဝန်ကြီးညွှန်ကြားချက်ထဲမှာဖော်ပြခဲ့ပါတယ်ခင်ဗျ။